မြန်မာအစိုးရတပ်မတော်နဲ့ NCA ပြည်ရလက်မှတ်ရေးထိုးထားတဲ့ KNU ကရင်မျိုးရာစီယုံလောက်ခံတပ်မဟာငါဖာပုံခရံစစ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့အကြားစီးရဲသိမ်းမှနေချိန်မှာပဲဒီတပတ်အစောပိုင်းကတိုက်ခိုက်မှုဖြစ်ပွားခဲ့တာပါတနင်္လာနေ့တုန်းကဖာပုံမြို့နယ်ဘက်မှာတပ်စခန်းတွေအတွက်ရိတ်ခါတင်ဖို့တဲ့မော်တော်ကားဆွဲမိုင်းနဲ့တိုက်ခိုက်ခံရတယ်လို့ကရင်ပြည်နယ်ပြည်ခတ်တိုက်ခိုက်မှုပူးတွဲဆောက်ကြည့်ရေးကော်မတီ GNCF ဖွဲ့ဝင်နော်မီလာထုကပြောပါတယ
်ခေါပုတ်တွေကစမ်းလာဖောက်တဲ့နေရာဟုတ်စစ်စကန်ရှိတယ်ကံတော်ရကြတော့သူအရေးခပ်ဖို့လေကြိတ်ခပ်ဖို့ဟာမလွယ်ဘူးကျင်းနေတာသူတို့မခွင့်မပြုဘူးပေါ့နော်တမနေ့မှသွားလိုက်တော့မှထိသွားတယ်လေဆွဲမိုင်းသူတို့ဆွဲမိုင်းချီရမရကြံရရတယ
်ဖာဖို့ခရင်တမန်ငါးတိရဘက်မှာတမတော်ကလည်းညှိနှိုင်းမှုမရှိဘဲသွားလာနေလို့ပြေကမှုတွေဖြစ်ပွားနေကြောင်း KNU ကရင်မျိုးသားစီယုံထွေထွေတွင်းမှုဘဒူစောရသူမှုကပြောပါတယ်
ရှိနေပါတယ်သူပြောချင်တာကတော့ဒီကျွန်တော်တို့ဤတိုင်းလှုပ်ဆောင်မှုမရှိဘဲနဲ့သွာလာမှုတွေပဲပတ်တယ်တော့အထစ်ထစ်မှုတော့ရှိနေကြတာပဲလေနော
်ဘာပေါ်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုသိကြည့်ဖို့သမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးသမတော်အနေနဲ့ကဒေသဖွံ့ဖြိုးရေးစီမံချက်နဲ့လမ်းဖောက်နေတာလို့ပြောဆိုနေတယ်လို့ဒေသခံကရင်ယူတပ်ဖွဲ့တွေအနေနဲ့ကတော့စစ်ဗျူဟာရလက်နက်တိုက်ရင်အားစိုးချက်လှုပ်ရှားဖို့အတွက်လမ်းဖောက်တာလို့ပြောဆိုနေကြတာပါဒီနှစ်ပိုင်းကစပြီးတော့သမတော်နဲ့ KNU သမ္မာငါသမ္မာသုံးတို့စိုက်ပွဲတွေကြောင့်ကရင်ပြည်နယ်ဖားပုံနဲ့ပဲခူးတိုင်းကြောက်ကြီးမြို့နယ်ကဒေသခံ 9,000 ကျော်စစ်ဘေးသိမ်းရှောင်နေရပါတယ်။ဒီစစ်ရှောင်တွေအတွက်ဒရိခါကူညီပေးရေးအတွက်စိုက်ပွဲဖြစ်ပွားနေစေမှုလုံခြုံရေးချင်နေရမတော်ရောက်နိုင်သေးဘူးလို့လည်းဖားပုံမြို့နယ်ကရင်လူငယ်အဖွဲ့ကစောကျော်လင်းဦးကပြောပါတယ်။
အောက်ချစ်ပြခတ်မှုလေးတွေကတော့မိတန်းတွေလို့တော့ရှိပါတယ်လောလောဆယ်ရှင်ကဒီဖပုံနဲ့တက်စီရောပေါင်းမဆောင်တော့9,000ကျော်ပြီပေါ့နော်ရိတ်ခါတွေကတော့ပြတ်လတ်နေပြီရိတ်ခါပို့ဖို့ကလည်းဟိုလမ်းကြောင်းတွေညှိနေတာအဖြစ်ဖြစ်ဟိုညှိနေတော့မရှိသေးတဲ့
ဆစ်ချောင်များစုဟာတောတောင်သွင်းတဲ့နေဆိုင်ရာကြီးရွာတွေမှာတိမ်းချောင်နေကြရပါတယ်မြန်မာနိုင်ငံမှာလည်းဖေဖော်ဝါရီလ3ရက်နေ့တနင်္လာနေ့မှာပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်သမ္မတယွန်းကအမိတ်ကြော်ညာစာမှသိမ့်မြင့်ဆောင်2023နဲ့နိုင်ငံတော်အားအရေးပေါ်အခြေအနေကြေညာခဲ့ပြီးနိုင်ငံတော်ရဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးလုပ်ငန်းတွေကိုသမ္မတကာကွယ်ရေးဦးစီးချုပ်ထံအာဏာလွှဲပြောင်းလိုက်ကြောင်းကြေညာခဲ့ပါတယ်။သမ္မတကနေနိုင်ငံတော်အာဏာသိမ်းပိုက်လိုက်တာဟာဖော်ဆောင်နေစေငင်းချင်ကြီးလမ်းကြောင်းဆွတ်ယုတ်သွားတယ်လို့မြင်ကြောင်း KNU ကရင်မျိုးရာစီယုံထွေထွေတွင်းမှုဘဒူစောရသူမှုကပြောပါတယ
်။အစီလမ်းကြောင်းကကျွန်တော်တို့နိုင်ငံကိုပြည်ပြည်ပြည်ပြောင်းလဲသွားဖို့ဖြစ်တာ။ဆိုတော့အဲ့ဒီလမ်းကြောင်းတဲကနေပြီးတော့ဒီတရားဝင်ခုတစ်ခုအနေနဲ့ကတော့ဆွတ်ယုတ်သွားတဲ့သဘောဖြစ်တာပေါ့နော်။ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတဲတော့ကြီးမားတဲ့အောက်ဆက်တစ်ခုဖြစ်သွားတာပေါ့နော်။ဒီဘက်ကပဲဥတည်နေတာဝင်နေကျွန်တော်တို့ပြည်တွင်းမှာရောနိုင်ငံတကာနေတဲ့ရောကျွန်တော်တို့ငွေချိုင်းလောက်ကစီမှာရောအကုန်လုံးကတော့နောက်ပြန်ဆုတ်သွားတယ်လို့ပြောလို့ရပါတယ
်။သမ္မတကနေအာဏာသိမ်းတဲ့လောက်ရပေါ်မှာနိုင်ငံရေးပြဿနာကိုအင်အားသုံးဖြည့်ရှင်းတဲ့လောက်ရဖြစ်ကန့်ကွက်ကြောင်း NCA ပြည်ရတိုင်းသားလက်နက်ကန်ဖွဲ့ဆယ်ဖွဲ့ကနေမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။အခုလိုသမတော်ကနေအရေးပေါ်ခြင်းနေကြီးညာပြီးအနာသိမ့်လာတဲ့ပုံမှာကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာတိုင်းဝန်ကတော့ပြစ်တင်ပြောဆိုနေကြသလိုဖမ်းဆီးထားတဲ့လူတွေကိုပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုထားကြပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်